အိန္ဒိယဝန်ကြီးချုပ်နရင်ရာမိုဒီဟာလာမဲ့ဂျွန်လ22ရက်နေ့မှာတော့အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်ဖြစ်လာရောက်မှာဖြစ်ပြီးတော့ဒီခီးစဉ်ကနိုင်ငံဆက်ဆံရေးမှာသမိုင်းမှတ်တိုင်တစ်တည်းစိုက်ထူနိုင်လိမ့်မယ်လို့နှစ်ဖက်တာဝန်ရှိသူတွေကအပြုသဘောဆောင်ရှုမြင်နေကြပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်ယမ်ဂျိုင်ရှန်ကာကတော့အိန္ဒိယနဲ့အမေရိကန်နိုင်ငံဆက်ဆံရေးကအလွန်ကိုတိုးတက်ကောင်းမွန်နေတာဖြစ်တယ်လို့ပြောပါတယ်။နည်းပညာပိုင်းခုံသွေးပိုင်းပြီးတော့နိုင်ငံရေးရစုံချက်နဲ့မဟာဗျူဟာကျတဲ့အကျိုးစီးပွားပိုင်းတွေကိုပဲကြည့်ကြည့်အိန္ဒိယနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကပိုပြီးတော့အားကောင်းလာနေတဲ့ဆိုတာကိုအလွန်စိတ်ဝင်စားစရာကောင်းတဲ့ကိစ္စဖြစ်တယ်လို့ထင်ကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဂျိုင်ရှန်ကာကသတင်းတောက်တွေကိုပြီးခဲ့တဲ့ဘက်မှာပြောကြားခဲ့ပါတယ်ဒီထဲမှာစိတ်ဝင်စားစရာအကောင်းဆုံးကတော့တရုတ်နိုင်ငံကခေါင်းထောင်လာတဲ့ကိစ္စဖြစ်တယ်လို့အကဲအကတ်တွေကတော့ပြောပါတယ်အိန္ဒိယနဲ့တရုတ်နိုင်ငံကြားနိုင်ငံနယ်စပ်ပြဿနာနဲ့ပတ်သက်ပြီးတော့ဆေးရည်ရတင်းမာမှုတွေ၃နှစ်ရှိလာကြာလာချိန်မှာပဲအခုလိုအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်ဖြစ်လာခဲ့တာပါအရင်ကတော့အိန္ဒိယကအမေရိကန်နဲ့နီးနီးကပ်ကပ်ဆက်ဆံဖို့တွန်းဆုတ်နေခဲ့ပြီးတော့အခုခါမှာတော့ဒေသတွင်းမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုချိန်ခွဲရှာပြန်ကြည့်ဖို့အတွက်အာရှမှာအမေရိကန်နဲ့နီးနီးကပ်ကပ်လှုပ်ဆောင်ဖို့လိုအပ်လာနေတယ်ဆိုတာကိုနှစ်ဖက်စလုံးကသဘောတူလက်ခံလာကြတယ်လို့အကဲခတ်တွေကပြောပါတယ်ဝန်ကြီးချုပ်မိုဒီဟာဒီခီးစဉ်အတွင်းမှာတော့အမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားသွားဖို့ရှိသလိုထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ